ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုဒီလနိုဝင်ဘာ26ရက်နေ့နိုဝင်ဘာ29ရက်တို့မှာဟာခါ CDF ကနှစ်ရက်ဆက်တိုက်ဝင်ရောက်ပစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာ26ရက်နေ့မှာမြို့သိန်းတိုက်ပွဲပထမအဆင့်အနေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာ29ရက်နေ့မှာတော့တနိုင်ငံလုံးခုခံတော်လှန်စစ်အရှိန်မြင့်တဲ့အနေနဲ့ဝင်ရောက်ပစ်ခတ်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဟာခါ CDF ပြောရေးဆိုခွင့်ရှိသူတဦးကအခုလိုပြောပါတယ်
26ရက်နေ့ညရဲ့ပြီးတော့29ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပါတယ်ဗျဝင်ပြေးညရဲ့ပြီးတော့6လမ်းစုံကျောပုတ်ကဲ့ရဲ့ပြီးတော့266အဲ့ဒီနေရာတွေကိုကျွန်တော်တို့သွားပြီးကြည့်ကြတာဟုတ်ကဲ့ဗျလို့ဒီနေ့ဟာတော့ကျွန်တော်တို့ခဏဟွာနားထားပါတယ်ဗျအခြေအနေတွေကိုကြည့်ပြီးတော့ဒီတိုင်းပဲနေရာချထားတာပါဗျ။လိုအပ်ရင်လိုအပ်ဒီကျွန်တော်တို့ပြန်ပြီးထောက်ရှားမှာပါပဲ။ကျွန်တော်ဘယ်လောက်အလောက်ကြတယ်ဆိုတဲ့သတင်းတွေကျွန်တော်ပြန်ရထားတယ်။ပြီးတော့ကျွန်တော်တို့ဖက်ခမကျွန်တော်တို့ဘက်မှာလည်းထိခိုက်တာရတဲ့တွေ့လေးရှိတယ်။ဒါပေမဲ့စူးရင်လက်ချင်းနေပါတော့မရှိဘူးဗျ
။ထုတ်ပြန်ချက်ထဲမှာတော့စစ်တပ်ဘက်က9ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ဟာခါ CDF ကဖော်ပြထားပြီးသေဆုံးဒဏ်ရာရတာနဲ့ပတ်သက်လို့VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူး။တိုက်ပွဲတွေဖြစ်ပြီးနောက်ရက်နိုဝင်ဘာ28ဒီကနေ့မနေ့ပိုင်းမှာဟာခါကနေထန်တလန်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကလွဲပြီးပုံမှန်သွာလာနေကြတယ်လို့မျိုးကန်တူကအခုလိုပြောပါတယ
်။ဒီနေ့တော့ကျွန်တော်အတိုင်းမကြပါဘူး။ကြားအခုချိန်တော့ကောင်းတယ်လို့ပြောရတယ်။လက်နက်ကြီးတို့ပြတာမနေ့ပိုင်းမှာဟာခါနေထန်တလန်ကိုဆန်းကြည့်တယ်ကျင်း။ကားရေခိုင်းတာတို့စစ်တော်စစ်တော်လည်းပါမရှိဘူး။ဒါဒီနေ့လည်းရဲတွေတော့လိုက်မှာလို့ရှိတယ်။ဝလန်းစုံတို့ဘာလို့မှလို့ရှိတယ်လည်းနဲ့။ဟိုလူတွေကိုစစ်တော်တော့မရှိပါဘူး။ဒီနေ့တော့ဒီနော်ဒီဘောက်ပေါ်တော့
မြို့ကန်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်တာရှိပေမဲ့ဒေသခံပြည်သူတွေအထီးအကဲမရှိဘဲတိုက်ပွဲတွေဆွံ့နွဲဖို့ပြင်ဆင်ထားတယ်လို့လည်းဟာခါ CDF ကပြောပါတယ်။အရင်ကလည်းမြို့တွင်းစစ်တပ်တပ်ဆွဲထားတဲ့နေရာကိုဟာခါ CDF ကဝေရောက်ပစ်ခတ်တာတွေရှိခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ